Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံနေမနဲ့ခင်ဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်မတ်လ21ရက်တောက်ကြာနေမနဲ့ခင်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ Crimea ဒေသကိုရုရှားကျူးကျော်သိမ်းပိုက်မှုအတွက်အရေးယူတန်းခတ်မှုအသစ်တွေချမှတ်တယ်လို့ American သမ္မတကကြီးညာခဲ့တာကိုရုရှားကတုံ့ပြန်တဲ့အနေနဲ့ American လွှတ်တော်အမတ်တွေနဲ့အတူအရာရှိစုစုပေါင်း9ဦးအရေးယူကြောင်းကြီးညာလိုက်ပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေရင်အပိုင်းဆောင်ကိုတွေ့ရတယ်လို့ယူဆတဲ့အပျက်စီးတွေရှိမဲ့နေရာကိုရှာဖွေတင်မော်တွေတွားရောက်နေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့မြန်မာဘင်္ဂလားနယ်စပ်လုံခြုံရေးတိုးမြင့်ဖို့လှုပ်ဆောင်နေတဲ့သတင်းနဲ့အတူမြန်မာနိုင်ငံအတွင်းခရမ်းလွန်ရောင်းကြီးကြားရောက်မှုအခြေအနေဘလောက်အထိစိုးရိမ်စရာရှိနေပါသလဲ
ကချင်ပြည်နယ်စကန်တိုင်းထပ်ပိုင်းပေါ့အဲ့ဒီ area လေးကလွှဲရင်ကျန်တဲ့ဟိုးတောင်ပိုင်းကော့တောင်ထိပေါ့ကျန်တမီလုံးက
ဘိုးလေးဦးသားနဲ့လာပြီးတာဆံရကျွမ်းကျင်သူဦးထွန်းလွင်ပြောသွားတာပါဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သတင်းနောက်တင်နန်းဖွင့်ဖို့စာနယ်ဇင်းကောင်စီကစီစဉ်နေတဲ့အကြောင်းတကာအခုတလောကမ္ဘာသတင်းတွေမှာထိတ်ဆုံးကနေရာယူထားတဲ့မလေးရှားလေယာဉ်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးကမ္ဘာတလောလေယာဉ်မှုတွေရဲ့အမြင်တွေဘယ်လိုရှိသလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ခရိုင်းမီးယားဒေသကိုရုရှားကကျူးကျော်သိမ်းပိုက်မှုအတွက်အရေးယူတန်းခတ်မှုအသစ်တွေချမှတ်လိုက်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကအမေရိကန်လွှတ်တော်အမတ်တွေနဲ့အရာရှိတွေစုစုပေါင်း9ဦးအရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်သမ္မတကဂျက်တပရင်းနေမှာရုရှားကိုအရေးယူတန်းခတ်မှုအတွက်နောက်ထပ်လူပုတ်ကိုရင်းနဲ့ပင်လယ်နဲ့ကျွန်းဆွယ်ဒေသကိုရုရှားကျူးကျော်သိမ်းပိုက်မှုမှာပါဝင်ပတ်သက်မှုရှိနေတဲ့ဗန်တစ်ခုကိုပါထည့်သွင်းလိုက်တယ်လို့ပြောကြားခဲ့တာပါ။အစောပိုင်းတုန်းကရုရှား Ukraine ဆိုင်ရာရုရှားရဲ့လှုပ်ဆောင်မှုတွေပါပါဝင်ပတ်သက်သူအများအပြားအတွက်ခရီးသွားလာခွင့်နဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအတွက်သာအရေးယူထားခဲ့တာပါ။ရုရှားရဲ့စီးပွားရေးကဏ္ဍဆိုင်ရာမှာတိုးချဲ့အရေးယူဖို့လူတချို့လူပုဂ္ဂိုလ်တွေကိုပါထတ်တိုးဖို့စဉ်းစားနေကြောင်းလည်းသမ္မတအိုဘားမားကပြောပါတယ်။ Crimea ရဲ့အခြေအနေတွေအတွက်သူအထူးစိုးရိမ်ကြောင်းနဲ့ရုရှားရဲ့လှုပ်ဆောင်မှုကိုတုံ့ပြန်ဖို့ဥရောပမိတ်ဆွေတွေနဲ့အတူလက်တွဲဆောင်ရွက်နေကြောင်းလည်းပြောပါရယ်အမေရိကန်ရဲ့လှုပ်ဆောင်မှုကိုတုံ့ပြန်တဲ့အနေနဲ့ဂျာတပရင်းနေနှောင်းပိုင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်အရာရှိ9ဦးကိုအရေးယူတန်းခတ်လိုက်ကြောင်းကြေညာလိုက်ပြီးဒီထက်မှာ Republican အထက်လွှတ်တော်မှ John McCain Democratic အထက်လွှတ်တော်အများစုမှ Harry Reid နဲ့ Republican အောက်လွှတ်တော်အများစုမှ John Boehner တို့လည်းပါဝင်ပါရယ်တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကဒုတိယကမ္ဘာစစ်နှောင်းပိုင်းမှာနိုင်ငံတကာနိုင်ငံပြည်စည်းအောင်လှုပ်ဆောင်မှုကိုအမေရိကန်အစိုးရကလက်မခံဘူးလို့ဆိုပါတယ်။ဥရောပခေါင်းဆောင်တွေကတော့လက်ရှိဖြစ်ပေါ်နေတဲ့ Crimea ပြဿနာကိုဆွေးနွေးဖို့ Brussels မှာတွေ့ဆုံနေပြီး Russia နဲ့ Crimea အရာရှိ22ဦးအတွက်ခီးသွားလာခွင့်နဲ့ပိုင်ဆိုင်မှုထိန်းချုပ်တဲ့အရေးယူဒဏ်ခတ်မှုတွေချမှတ်ထားတဲ့ဆင်းမှာနောက်ထပ်နာမည်တွေထပ်ပြီးထည့်သွင်းမယ်လို့မျှော်လင့်ရပါတယ်
။ Ukraine နိုင်ငံနေဆက်အနီးအင်အားပြင်းထန်ထားတဲ့ Russia တပ်တွေကနေဆက်ဖြတ်ကျော်ဝင်ရောက်မှာမဟုတ်ဘူးလို့တရားဝင်အာမခန်ချက်ရရှိထားတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးချက်ဟေဂါကပြောလိုက်ပါတယ်။ဝင်ကြီးဟေဂါဟာဗိုလ်ထုနေ့ကရုရှားကာကွယ်ဝင်ကြီးဆာဂေးရှောဂူနဲ့တနအီလောက်ကြာအောင်စကားပြောခဲ့ကြောင်းလဲအမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ပြောခွင့်ရသူကပြောကြားခဲ့တာပါ။တယ်လီဖုန်းကတစင်ပြောဆိုရမှာအမေရိကန်နိုင်ငံခြားရေးဝင်ကြီးကရုရှားတပ်တွေယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းနယ်စပ်တစ်လျှောက်တိုးမြင့်ချထားတဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းရမှာစီးရေးလေ့ကျင့်လာတာဖြစ်ပြီးနယ်စပ်ဖြတ်ကျော်ဖို့အစီအစဉ်မရှိတဲ့အကြောင်းရုရှားကာကွယ်ဝင်ကြီးကအာမခံခဲ့တယ်လို့လဲဆိုပါတယ်။ဒီမတိုင်ခင်နိုင်ပိုင်းအတွင်းမှာတော့ခရိုင်းမီးယားဒေသကိုရုရှားနိုင်ငံပိုင်ဖြစ်သွတ်သွင်းမှုရုရှားအောက်လွှတ်တော်ကတခဲနဲ့တီးပြခဲ့တာပါအလားတူထက်လွှတ်တော်မှာတောက်ချာနေမဲခွဲဆုံးဖြတ်ဖို့လဲစီစဉ်ထားပါတယ်ယူကရိန်းကနေခွတ်ထွက်ပြီးရုရှားနဲ့ပူးပေါင်းမှုခရိုင်းမီးယားမှာစာနာခံယူပွဲကျင်းပပြီးနှစ်ရက်ကြာအင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းခေါင်းဆောင်တွေကြားသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးခဲ့တာပါမော်စကိုမြို့တော်မှာရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့ရုရှားသမ္မတပူတင်နဲ့နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရိုနဲ့မှာတွေ့ဆုံပြီးဒေသရင်းတင်းမာမှုတွေကြီးထွားလာစေမယ့်မလိုလားတဲ့အပြုအမူတွေကိုတားဆီးဖို့လည်းတိုက်တွန်းသွားခဲ့ပါတယ
်။ Syria နိုင်ငံကလက်ဗနွန်နိုင်ငံနယ်နိမိတ်နားမှာရှိနေတဲ့တမန်ဝင် ကာလာအက်အဟိုဆူမြို့တဝိုက်မှာအစိုးရတပ်တွေနဲ့အတိုက်ခံတွေကြားပြင်းထန်တဲ့တိုက်ပွဲတွေရဲ့တော်ကြားဖြစ်ပွားခဲ့ပြီးတဲ့နောက်မှာစီးရီးယားတပ်တွေကမြို့ကိုသိမ်းပိုင်လိုက်ကြောင်းအစိုးရရုပ်သံတွေမှာကြေညာပရင်းတွေကဖော်ပြနေပါတယ်။အဲ့ဒီမြို့ကနာမည်ကျော်ရဲတိုက်ကြီးဖြစ်တဲ့ Christus Chevalius ကိုလည်းစီးရီးယားတပ်တွေကထိန်းချုပ်ထားလိုက်ပြီလို့ဆိုပါတယ်။ဒီရဲတိုက်ကြီးရဲ့ထိန်းနှံမှာစီးရီးယားအလံလွှင့်ထူလိုက်တဲ့ပုံတွေကိုလည်းL Mayan Dean မှာရှိတဲ့ Lebanon အယုတ်တန်ကနေပြသထားပါတယ်။ကမ္ဘာထိမ့်သိမ်းရမယ့်အမွေအနှစ်ဖြစ်တဲ့ UNESCO ကနေသတ်မှတ်ထားတဲ့ဒီရဲရဲကြီးကိုထိန်းချုပ်နိုင်ပြီဆိုတဲ့သတင်းကိုသာအတည်ပြုနိုင်ခဲ့ရင်ဒါဟာစီးရီးယားအစိုးရရဲ့ကြီးမားတဲ့အောင်ပွဲကြီးတစ်ခုဖြစ်ပါတယ်။စီးရီးယားတပ်တွေဟာ Lebanon နဲ့ဆက်တလျှောက်ကမြို့ရွာတွေကိုထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေတဲ့အတိုက်ခံတွေကိုအသာစီးရသွားမှာဖြစ်ပါတယ်။ဒီနယ်စပ်ဒေသတလျှောက်ကအတိုက်ခံတွေအတွက်လိုအပ်တဲ့ပစ္စည်းတွေဖြည့်တင်းနိုင်ပေးနိုင်တဲ့ဒေသတွေပါကျတဲ့ရင်းနေမှာပဲကုလသမဂ္ဂအထောက်အကူပစ္စည်းတွေတင်ဆောင်တဲ့ truck ကားတွေဟာတူရကီကနေဖြတ်ပြီးစီးရီးယားနိုင်ငံထဲပထမဆုံးချိန်ဖြစ်တဲ့တွားရောက်နိုင်ခဲ့တာမို့စီးရီးယားနိုင်ငံထဲကလူသားချင်းစာနာမှုအထောက်ဆိုင်ရာအထောက်အကူလိုအပ်နေသူတွေကိုပေးနိုင်တော့မှာဖြစ်ပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေရောင်းပိုင်လေရင်ကဖြစ်ကောင်းဖြစ်နိုင်တဲ့အပျက်စီးအပိုင်းစာတွေကိုရှာဖွေဖို့ဩစတြေးလျနိုင်ငံကမ်းလွန်အိန္ဒိယသမုဒ္ဒရာတောင်ပိုင်းကိုတင်မောတွေဦးတည်သွားနေကြပါပြီ။လင်းပြအပိုင်းစာတွေဖြစ်နိုင်တဲ့ကြီးမားတဲ့အပိုင်းစာနှစ်ခုကိုတော့ဩစတြေးလျအာကာသဂျူရူကထောက်လန်းတွေ့ရှိခဲ့တာပါတွေ့ရတဲ့အပိုင်းစာတစ်ခုကတော့ပေ80လောက်ရှိပြီးနောက်တစ်ခုကတော့16ပေလောက်ရှိပါတယ်ဒီသတင်းပတ်စောပိုင်းကတွေ့ရှိထားတဲ့ဂျူရူဓာတ်ပုံတွေကိုတော့ကြာစာပြင်းတွေမှာထုတ်ပြန်ခဲ့တာပါမောင်မဲပြီးတိမ်ထူမိုးရွာနေတဲ့အတွက်လဲကယ်ဆယ်ရေးလေယာဉ်တွေရှာဖွေရေးမှာအခက်အခဲတွေကြုံခဲ့ရပါတယ်သတင်းထုတ်ပြန်ခဲ့ပြီးနောက်မှာအပျက်စီးအပိုင်းစာတွေတွေ့ရတယ်ဆိုတဲ့နေရာအနီးအနားမှာရှိနေတဲ့နော်ဝေးကုန်တင်သင်းမော်တဆင်းကတညာလုံးရှာဖွေခဲ့ပေမဲ့ဘာမှတော့မတွေ့ခဲ့ပါဘူး။နော်ဝေးသင်းမော်ပိုင်ရှင်ကတော့ပျောက်ဆုံးနေတဲ့သင်းမော်ကခီးတယ်ရဲ့အသက်တွေကိုကယ်ဆယ်နိုင်မှုဦးစားပေးစဉ်းစားခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အပျက်စီးအပိုင်းစာတွေတွေ့ခဲ့ရတယ်လို့ဆိုတဲ့နေရာဆိုရင်ဩစတြေးလျနိုင်ငံပတ်မြို့ရဲ့အနောက်တောင်ဘက်မိုင်ပေါင်း1500လောက်အကွာမှာရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။ခီးတယ်239ရောက်လိုက်ပါပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုဦးတည်မောင်းနေနေစဉ်ပျောက်ဆုံးလေယာဉ်ပျောက်ဆုံးခဲ့တာကိုဆိုရင်73ရက်တိရှိလောက်ခဲ့ပြီမလဲခိုင်ခိုင်မာမာတဲလုံစားတစုံတရာတော့မရကြသေးပါဘူ
း View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 ညာ5.32 kHz 6.25 5.39 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာခီးလာရောက်နေတဲ့ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ကော်မရှင်နာမင်းကြီးကာရော့ဒီကော့ချ်ဟာ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးမှုဝန်ကြီးဌာနဝန်ကြီးဦးကန်စွန်နဲ့နေပြည်တော်မှာကြာတဲ့ပြည်နေကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံမှုတွေအတွက်ဒီသဘောတူညီချက်ကပိုမိုအကာအကွယ်ပေးနိုင်မှာဖြစ်တဲ့အပြင်နှစ်ဖက်ရင်းနှီးမြှုပ်နှံသူတွေအတွက်လည်းမျှတမှုတွေရလာနိုင်မှာမို့ရင်းနှီးမြှုပ်နှံမှုအသစ်တွေကိုဖိတ်ခေါ်နိုင်မှာဖြစ်တယ်လို့ EU ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေအတွက်အရေးပါတဲ့တွန်းအားတစ်ခုဖြစ်လာစေနိုင်တဲ့အပြင်စီးပွားရေးဖွံ့ဖြိုးမှုအတွက်လိုအပ်နေတဲ့စီးပွားရေးအခွင့်အလမ်းတွေကိုပေးရမှာအဓိကတော့ချက်ဖြစ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကြိုတင်ခန့်မှန်းနိုင်မှုနဲ့တည်ငြိမ်တဲ့ဥပဒေတွေပေါ်ထွက်လာစေရေးကိုပါအထောက်အကူဖြစ်စေတယ်လို့မစ္စတာဂော့ရှ်ပြောကြားချက်ကိုဖော်ပြထားပါတယ်။လောလောဆယ်မှာ EU အဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာကြားနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာပဋိညာဉ်စာရန်တစုံတရာမရှိသေးပါဘူး။အခုချမှတ်ခဲ့တဲ့ EU မြန်မာရင်းနှီးမြှုပ်နှံမှုအကာအကွယ်ပေးနိုင်ရေးသဘောတူညီချက်ကနေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမဲ့ EU အဖွဲ့ဝင်နိုင်ငံတွေအတွက်ခွဲခြားဆက်ဆံမှုမရှိအောင်နစ်နာကြေးမပေးဘဲလုံအောင်အမျက်မထုတ်အောင်မတရားဆက်ဆံတာမခံရအောင်နဲ့ငွေရင်းနှီးလွှဲပြောင်းမှုတွေလုပ်နိုင်တာလိုမျိုးအာမခံချက်တွေကိုပေးနိုင်တော့မှာဖြစ်ပါတယ်။တချိန်တည်းမှာပဲဒီသဘောတူညီချက်ဟာမြန်မာနိုင်ငံရဲ့လုပ်ပိုင်ခွင့်တွေကိုအနှောက်အယှက်မဖြစ်စေဘဲနိုင်ငံသားတွေရဲ့လုပ်ငန်းကိုင်ငံ့တွေဖွံ့ဖြိုးလာစေဖို့ဆောင်ရွက်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ EU နဲ့မြန်မာကုန်သွယ်ရေးဟာ2013ခုနှစ်မှာယူရိုတန်ပေါင်း980လောက်ရှိလာပါတယ်။အရင်ကတည်း47ရာနိုင်နှုန်းတိုးလာတာပါ။မြန်မာက EU ကိုကုန်ပစ္စည်းတင်ပြုမှုကလည်း35ရာခိုင်နှုန်းတိုးလာခဲ့ပါတယ်။
မြန်မာနိုင်ငံနောက်ပချံရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဒေသမှာလွန်ကျိုးရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းအာဏာပိုင်တွေကိုကုကပီတဲ့တွင်တွေကဖော်ပြကြပါတယ်။မြန်မာနိုင်ငံပြည်ထောင်စုဝန်ကြီးကလည်းနယ်စပ်ဒေသမှာချန်စီယိုဆောက်လုပ်ရေးအစီအစဉ်ကိုပြန်ဆနေတဲ့အကြောင်းကြာစာပြင်းတွေမှာပဲလွှတ်တော်တွေမှာပြောဆိုခဲ့တာပါ။မြန်မာဆူရရဲ့ပြောခွင့်ရသူလက်ဖြစ်ဒ ုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွက်ကတော့အစီအစဉ်အသေးစိတ်ကိုမသိရသေးပေမဲ့တရားမဝင်ဝင်ထွက်သွားလာမှုတွေရှိနေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဒေသမှာလွန်ကျွေးတိုးမြင့်မှုအစီအစဉ်တွေရှိနေတဲ့အကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2012ခုနှစ်ထဲမှာတော့ငခန့်ပြည်နယ်မှာဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်ခြေခံပြီးလူပေါင်း100ကျော်ထိကျေခဲ့ရတဲ့အထိတွေးထွက်တံရုံဖြစ်ပွားခဲ့ရမှာနယ်စပ်ဒေသတွေကတရားမဝင်ဝင်ရောက်သူတွေနဲ့ဆက်နွယ်မှုရှိတယ်လို့မြန်မာအစိုးရကတော့ယူဆထားတာပါ။ခိုင်တန်းတဲ့လွတ်တော်ကိုစေတချို့ကတော့လွန်ကျွေးတက်ဖွဲ့တွေအားနည်းတဲ့အတွက်နေဆက်ဒီသားမှာတရားမဝင်ဝင်ထွက်သွားလာမှုတွေကိုနည်းနည်းနည်းနည်းကင်တွင်နေစမ်းမရှိဘူးလို့လည်းပြောဆိုခဲ့ကြပါတယ်
။မဲခေါင်မြေကျောင်းအောင်ပိုင်းဒေသတွေမှာနေထိုင်သူတွေရဲ့စီးပွားရေးကိုရောဂေဟစနစ်တွေကိုပါဆိုးဆိုးဝါးဝါထိခိုက်ရှင်နိုင်တဲ့လာအိုစ်နိုင်ငံရဲ့ရေကာတာဆောက်လုပ်မှုတွေကိုပြန်ပြီးစဉ်းစားဖို့အတွက်ကမ္ဘောဒီးယားအစိုးရကထပ်မံတောင်းဆိုလိုက်ပါတယ်။မဲခေါင်မြေကျောင်းတခြားနိုင်ငံများကော်မတီရဲ့အကြီးအကဲဖြစ်တဲ့တီနာဗတ်ကကမ္ဘောဒီးယားနိုင်ငံဖနုံးပင်မှာကျင်းပတဲ့အစည်းအဝေးမှာပြောကြားလိုက်တာပါ။လာအိုစ်နိုင်ငံကဒီဆဲဆောက်လုပ်ဖို့အတွက်တဘာဝဝန်းကျင်ထိခိုက်မှုဆိုင်ရာစစ်ဆေးမှုကိုကြည့်ရင်ငါးရီမျိုးပွားဖို့အတွက်ရွှေပြောင်းသွားလာမှုမှာရှင်းရှင်းလင်းလင်းဖော်ပြထားတာမရှိတဲ့အပြင်တခြားလေးလာဆန်းဆက်မှုတွေထပ်ပြီးလှုပ်ဆောင်ဖို့ပဲလိုနေသေးတယ်လို့ဆိုပါတယ်။လာအိုစ်နိုင်ငံကဒုံဆာဟုံရေကာတာဟာကမ္ဘောဒီးယားနိုင်ငံအထက်ကမဲခေါင်မြစ်ညာမှာတိချောက်နေတာဖြစ်ပြီးဒါဟာကမ္ဘောဒီးယားနိုင်ငံနဲ့တကွာမြစ်ကြောင်းအောက်ဖက်နိုင်ငံတွေမှာနေထိုင်သူတွေအတွက်အဓိကစားနပ်ရိက္ခာဖြစ်တဲ့ငါးရီကျင်းလဲကျဆမ်းမှုကိုထိခိုက်စေနိုင်တာမို့တဘာဝဝန်းကျင်ထိန်းသိမ်းအဖွဲ့တွေကပူပန်နေကြတာပါမြစ်ကြောင်းအောက်ဖက်ကထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကလည်းဒီရေကာတာစီမံကိန်းကိုရပ်ပစ်ဖို့အတွက်တောင်းဆိုနေကြပါတယ
်အလွန်လွတ်ရတဲ့ရက်တွေမှာအရေးပြက်ထားတာတွေကာမိစေဖို့သတင်းပတ်ကုံအားလိုက်ရက်မှာပိုရေးကြတဲ့သူတွေအနေနဲ့လက်တွေ့မှာတော့အုံနောက်ထဲကဆဲတချို့ထိခိုက်ပျက်စီးမှုနဲ့သာကြုံနိုင်တဲ့အကြောင်းလေ့လာချက်တစ်ခုကတွေ့ရှိပါတယ်။အရေးပြက်တာကိုပြန်စားထုတ်ဖို့စိတ်ကူးဟာတကယ်တမ်းမှာအလုံးမဖြစ်တဲ့အကြောင်းလဲအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားတက္ကသိုလ်ကအာယုံကျော်ပညာရှင် Secret Vice ကပြောဆိုခဲ့တာပါ။သူနဲ့သူ့အဖွဲ့ကလူတစ်ယောက်လှုပ်လှုပ်ချိန်တိုင်းကြွက်တင်တဲ့တခွက်ကမှစမ်းသပ်ကြည့်ရမှာတော့နိုးကြတဲ့စိတ်စဉ်စားတွေးတောမှုနဲ့ဆက်နွယ်တဲ့အုံနောက်ထဲကအာယုံခံဆဲ25ရာခိုင်နှုန်းပျက်စီးတာကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။စမ်းသပ်မှုအတွင်းအ ਨੇ ချင်းအရေးပြက်တဲ့အခါကျွတ်တွေဟာအာယုံခံဆဲတွေကိုအားဖြစ်ပြီးအကာအကွယ်ပေးနိုင်တဲ့ citrin type 3လို့ခေါ်တဲ့ပရိုတိန်းဓာတ်တွေထုတ်ပြီးတုံ့ပြန်လေးရှိတာတွေ့ရတဲ့အကြောင်းလဲအာယုံကျောသိပ္ပံချာနယ်မှာပညာရှင်ဝစီကရေးသားခဲ့တာပါ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကောင်လင်းတို့ကကြီးညာပေးသွားတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့မြန်မာဘင်္ဂလားနယ်စပ်လုံခြုံရေးနဲ့ဆိုင်တဲ့အကြောင်းကိုပြောပြကြပါမယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာလုံခြုံရေးစခန်း15ခုတိုးချဲ့လှုပ်ဆောင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဒါဟာအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအတွက်စဉ်းစားလှုပ်ဆောင်တာဖြစ်နိုင်တယ်လို့ရခိုင်လွှတ်တော်အမတ်တချို့ကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးတိုးမြင့်ပေးဖို့လွှတ်တော်တွင်းမှလည်းအရင်ကတောင်းဆိုမှုတွေရှိခဲ့တာကြောင့်ခုလိုလှုပ်ဆောင်မှုရတယ်လို့လည်းယူဆကြပါတယ်။ဆက်သွယ်မြင့်မြင့်ထားတဲ့အမတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အသွားအလာများတဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာလုံခြုံရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းပြည်တွင်းမီဒီယာတချို့မှဖော်ပြထားတာပါ။ဒီသတင်းနဲ့ပတ်သက်လို့ရခိုင်လွတ်တော်အမတ်တချို့ကတော့နေဆက်ဒေတာတရားမဝင်ခိုးဝင်မှုတွေကိုထိထိရောက်ရောက်ကြိုက်တွယ်ဖို့အခုလိုလှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ရဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်အတွင်းလွတ်တော်မှာတောင်းဆိုမှုတွေရှိခဲ့တဲ့အတွက်လည်းအခုလိုနေဆက်ဂိတ်တွေတိုးချဲ့ပြီးလုံခြုံရေးတိုးမြင့်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကရခိုင်ပြည်နယ်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးမြင့်ဆောင်ရွက်ပေးဖို့လွတ်တော်မှာအဆိုပြုခဲ့သူတဦးဖြစ်တဲ့ရသေးတော်ကိုစားပြုရခိုင်လွတ်တော်အမတ်ဒေါခင်စောဝေကပြောပါတယ်။
အမကအရင်တုန်းကဒီအဆိုတခုတင်ခဲ့တယ်ပေါ့နော်။ဒါဆိုရင်အမတို့ရဲ့ဒီအနောက်ဖက်တကားဆိုတာဒီဘင်္ဂလားဒေ့ရှ်နဲ့အမတို့ရဲ့မောင်တော်နေဆက်ကြားမှာဒီဗမာပြချန်စီယိုကနေတယ်။ဒါပေမဲ့ဒီချန်စီယိုကလုံလောက်မှုမရှိဘူး။အနည်းတည်းဝင်ထွက်ခိုးထွက်တာတွေရှိနေတဲ့အခါကျတော့ဒီဘင်္ဂလီလူဦးရေတော်တော်များလာတာကိုတွေ့ရတယ်။အဲ့ဒီအတွက်ကြောင့်အမတို့အနေနဲ့ဒီဟာတွေကိုထိန်းသိမ်းဖို့အတွက်ပေါ့နော်။ဒါလေးတွေကိုဟိုအဆောင်အချောင်းလိုတွေပေါ့ဒီခိုးဝင်တာလေးကြီးပဲဖြစ်နေတာကိုတွေ့ရတယ်ဒါပေမဲ့ ठी ठी ရောက်ရောက်လည်းမဖမ်းမိဘူးပေါ့ဒါပေမဲ့အခုအချိန်မှာဒီဆင်းကားကိုဖွင့်ရတာကိုအမလည်းဂျာနေမှာဖဲရပါတယ်ဒါပေမဲ့အတီးအကျပင်နေရာပင်နေရာဆိုတာအမကတော့မသိသေးဘူးဟိုဘာဖြစ်ဖြစ်ဖြစ်ပေါ့လေဒီအမလည်းအဆိုတင်ထားသူ့ရဲ့ဒီလိုလဲအမတို့နိုင်ငံကိုဒီလိုကာကွယ်လိုက်လို့ရှိရင်တော့ပို့ပြီးတော့တယ် ठी ရောက်တော့မယ်လို့တော့ထင်တယ်အမကတော့လေ
ရခိုင်မှာနေဆက်လုံခြုံရေးစခန်းတွေတိုးမြင့်ချထားမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်အစိုးရဘက်ကလည်းဆက်သွယ်မေးမြန်းခဲ့ပါတယ်။မြို့မသမရပြောခွင့်ရဦးရဲထွတ်ကတော့ရခိုင်လုံခြုံရေးအတွက်ပြည်စင်ဆောင်ရွက်မှုတွေရှိနေတယ်ဆိုတာကလွဲလို့အသေးစိတ်သူမသိရှိတဲ့အကြောင်းပြောပါတယ်
။အော်အဲကျွန်တော်သေစိတ်မသိဘူးပြ လုံခြုံရေးပြန်လည်ပြင်ဆင်ဆောင်ရွက်နေဆိုတော့ပဲသိတယ်အဲရခိုင်ပြည်နယ်ဆိုရငါလုတ်တာဆိုတော့အဲ့ဒီကသတင်းထုတ်ပြန်ရေးဖော်ဖို့မေးမှသိမယ်သူကဒေသအစိုးရတွေကဒီမှာသူ့မှာရှိတဲ့တွုတ်ပြည်နယ်မှာရှိတဲ့ရဲတပ်ဖွဲ့နဲ့ပေါင်းပြီးတော့ဆောင်ရွက်တာဟုတ်ကျွန်တော်ကရေလိုအကုန်လုံးဘဟုဝါလုတ်တာမဟုတ်တော့လေသူဒေသမှာသူကသူလုံနေမြေဆိုးမိုးနဲ့လုံခြုံရေးသူကသူဆောင်ရွက်နေတာရှိတယ်ဟုတ်တယ်ဘူးကျွန်တော်တို့ကသေးသေးမသိဘူးပေါ့ဗျာသေးသေးကတော့မြေမှာလက်တွေ့ကောင်တယ်ပေါ့တော့သူတို့
ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုတော့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြည်မြောက်ခွင့်မရခဲ့ပါဘူးလက်ရှိရခိုင်ဒေသမှာတော့ပြိပခါတွေဖြစ်လာရင်ကာကွယ်ပေးနိုင်တဲ့လုံခြုံရေးတပ်ဖွဲ့အင်အားအလုံအလောက်မရှိသလိုလက်ဆက်ဒေသခိုးဝင်မှုတွေကိုလည်းထိထိရောက်ရောက်ကာကွယ်နိုင်ခြင်းမရှိသေးဘူးလို့မြေပုံမြို့ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကပြောပါတယ
်ဒီရတပ်ဖွဲ့မှာပေါ့နော်ကျွန်တော်တို့အင်အားတိတ်ပြီးနေတယ်နောက်ရောက်ခင်မီလက်နေတယ်မရှိဘူးအဲ့ဒါကြောင့်ပဲအဖြစ်တွေမှာဆိုလည်းအပြတ်နာဖြစ်တယ်ဒုက္ခတွေစကားမှာနောက်ပြီးတော့သူရှိတာတမ်းမှာပြတ်နာဖြစ်တယ်အဲ့လိုဖြစ်နေတာတွေကြောင့်ရဲကိုခင်မီလက်နေအင်အားတွေတပ်ပြီးဖို့လိုတယ်နောက်ပြီးတော့အဲ့မှာဘင်္ဂလားဒေ့ရှ်နေစားမှာကျွန်တော်လူဝင်လူထွက်ခိုးဝင်ခိုးထွက်တာတွေရှိရဲအဲ့တစ်ဖက်မှာဟိုဒီ RSO လို့အဖွဲ့မျိုးကိုအဲ့တရင်တင်တာတွေပြီးနေရဲဆိုတဲ့တရင်တွေကလည်းထွက်ပေါ်နေအဲ့အဲ့ဒီကြောင့်ကျွန်တော်တို့ကပြောပြောဒီမှာဟိုတကောင်ကြီးလည်းကောက်မဲ့ကာလာဆိုတော့လူဝင်လူထက်ကိုစောင့်ကြည့်ဖို့လူတယ်ပြဿနာမဖြစ်အောင်တည်တည်ဖြစ်နေတဲ့အခြေအနေမှာနောက်ထပ်ပြဿနာပြုလို့မရမဖြစ်ရအောင်ပေါ့နော်ကျွန်တော်တို့အဲ့လိုမျိုးနိုင်ငံတော်ကလူရှင်ရေးအတွက်တာဝန်ယူပေးထားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗ
ျပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံမှာကျင်းပတဲ့ပင်္ဂလာပင်လယ်အော်ဒေသတွင်ကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC စီဝေးပွဲကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြန်မာသမ္မတဦးသိန်းစိန်တို့တီးခြားတွေ့ဆုံခဲ့တာတွေရှိသလိုအဲ့ဒီတွေ့ဆုံမှုတွေနဲ့အခုနေဆက်ဒေတာလုံခြုံရေးတွန်းမြင့်မဲ့ကိစ္စဆက်ဆက်မှုရှိမရှိဆိုတာကတော့သိချာမသိရပါဘူးရှင
်မြန်မာဘင်္ဂလားနယ်ဇက်လုံခြုံရေးတွန်းမြင့်မှုလှုပ်ဆောင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့မခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံခင်မာခင်လွန်ရောင်ကြီးအနေရှိလောက်တိုးလာနေတဲ့အကြောင်းကိုပြောခင်ပါသတင်းတောက်တင်တဲ့ဖွင့်မှုလုံနေတာနဲ့ပတ်သက်ပြီးတော့ကြည့်အောင်ပါမြန်မာစာနယ်ဇင်းကောင်စီယာယီကနေမြန်မာမီဒီယာသတင်းသမားတွေကိုလေ့ကျင့်သင်ကြားပေးဖို့မြန်မာ Journalism Institute တခုတည်ထောင်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့သိရပါတယ်။ဒါဟာရက်တိုသင်တန်းမဟုတ်ဘဲတစ်နှစ်တာကာလကြာမဲ့သင်တန်းဖြစ်သလိုပြည်တွင်းကပြည်ပကပါသင်တန်းပို့ချပေးမဲ့သူတွေပါဝင်မှာဖြစ်တယ်လို့စီစဉ်နေတဲ့တာဝန်ရှိသူက VOE ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုဦးဆက်မိုးဝေကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာသတင်းမီဒီယာသမားတွေကိုလေ့ကျင့်သင်ကြားပေးမဲ့မြန်မာ Journalism Institute အသစ်တစ်ခုကိုတီထောင်ရေးအစည်းအဝေးတစ်ရက်ကိုအခုလာမဲ့တနင်္ဂနွေမှာကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်။ပြည်ပအထောက်အကူပေးအဖွဲ့အစည်းတွေနဲ့တင်နန်းတက်မဲ့သူတွေရဲ့ဝင်ကြီးထက်ဝင်ပြီးတော့ပို့ချပေးဖို့ရည်ရွယ်ထားတဲ့အဲ့ဒီတင်နန်းဟာတစ်နှစ်ကာလအချိန်ယူတင်ကြားပေးဖို့စီစဉ်ထားပြီးတော့အခုလက်တော်ပြည်တွင်းမှာလိုက်လံပြီးတော့တင်ကြားပေးနေတဲ့သတင်းတောက်တင်နန်းတွေနဲ့ကွာခြားမှုရှိတဲ့အကြောင်းတင်နန်းဖြစ်မြောက်ရေးတာဝန်ရှိသူတို့ဖြစ်တဲ့မြန်မာစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးဦးကျော်မင်းဆွေကအခုလိုပြောပါတယ်
။ချက်ဆန်းဆိုတာဟိုဟိုဥပမာပြင်ဟိုခါးလျော်ဆိုတာ report election ကာလဆိုလက်ချက် reporting လုပ်တာတို့ disaster reporting လို့ဟလာအစရှိသဖြင့်ပေါ့နော်။ peace journalism လို့အစရှိသဖြင့်တို့ကဒီချိန်နေချိန်ကာပေါ်မူတည်ပြီးတော့ short term ပေးတဲ့ training တွေပေါ့နော်။ long term မဟုတ်ဘူး။ဒီမှာပေးတဲ့သင်တန်းတွေအများစုကတော့ဟိုက specialized training တွေပဲများတယ်။ကျွန်တော်တို့ကတခြားဟာတွေပါအဲ့လိုပေါ့။တို့ knowledge ပါရအောင်
အခုလိုကာလရှည်တင်နန်းပို့ချပေးဖို့အတွက်မြန်မာနိုင်ငံအတွင်းကလူငယ်သတင်းသမားအများစုမှာလူအပ်ချက်တွေဘာတွေများရှိနေသလဲလို့မေးကြည့်တဲ့အခါမှာတော့ဦးကျော်မင်းဆွေကအခုလိုရှင်းပြပါတယ
်။ဒီကတော့ဗျာဟို journalism မှာတောင်မှတကယ်ဟို basic ဆိုတကယ်ထဲထဲဝင်ဝင် teacher 599 basic သင်ပေးနိုင်နေတကယ်သင်ပေးနိုင်နေရှိလားမရှိလားတော့တော့ကျွန်တော်အဝန်ရမှာတွေ့ရတယ်ဟာကျွန်တော်ကြည့်လေးလာတဲ့သတင်းတော့ဒီများစုဟာရှေ့ကန်ကိုဖိုင်နိုင်နေတာတွေ့ရတယ်အဲ့တော့နောက်တစ်ခုကကျင့်ဝတ်ပေါ့နော်ကျင့်ဝတ်အဆိုင်ရမှာလိုအပ်ချက်လေးရှိနောက်တစ်ခုက general knowledge general knowledge ဆိုတော့အားလုံးသိတယ်ဆိုတော့ generalist ဖြစ်သွားရင် generalism တစ်ခုလေးချက်မှာမဟုတ်ဖဲနဲ့ဒါနဲ့အထွေထွေဘုဒ္ဓတာပေါ့နော်အဲ့ဒါလည်းရှိဖို့လိုတာပေါ့
အခုစီစဉ်ထားတဲ့သတင်းစာနယ်ဇင်းသင်တန်းဟာအစိုးရရဲ့သတင်းမီဒီယာလောကသားတွေကိုပြင်ပပုဂ္ဂလိကသတင်းမီဒီယာလောကကသတင်းသမားတွေအားလုံးတက်ရောက်နိုင်မှုရည်ရွယ်ထားတဲ့အကြောင်းနဲ့အခုလိုတင်နန်းပေးဖို့အစိုးရထံကနေခွင့်ပြုချက်တောင်းခံတာမျိုးမဟုတ်ပေမဲ့ပူးပေါင်းဆောင်ရွက်ဖို့နားလည်မှုရှိဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဦးကျော်မင်းဆွေကအခုလိုရှင်းပြပါတယ်
။အစိုးရရဲ့ခွင့်ပြုချက်ဆိုတာတဲ့စာလို့ရှိရင်ကျွန်တော်တို့ကဟိုပေါ့ဒီတင်နန်းရောအတွက်ကဆိုတော့အစိုးရမီဒီယာပေါ့နော်အစိုးရဝါဒပြမီဒီယာပဲဖြစ်ဖြစ်သူတို့အများပြည်သူကဆောင်မှုဆ ဆရာမီဒီယာအသွင်ပြောင်းနေတာအားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီမီဒီယာသတင်းမီဒီယာအလုံးနဲ့ဆက်မွေးတဲ့သူတွေအားလုံးတို့ရည်ရွယ်ပြီးဖွင့်နေဆိုရယ်အားလုံးရဲ့ cooperation ပေါ့အဲ့ဒါတော့ကျွန်တော်ရအောင်တော့လုပ်ထားတယ်ဆိုတော့ဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့လည်းသူတို့ဒီဒိုနာအဖွဲ့အစည်းတွေကဆိုတာဆွေးနွေးညှိနှိုင်းတာရှိတယ်ပြီးတော့ဖွင့်ပြချက်ဆိုတာမျိုးဆက်စားလို့ရှိရင်သူတို့ရဲ့ cooperation ပေါ့အဲ့ဒါတော့ဒီဝလိမ့်မယ
်အခုလက်ရှိမြန်မာနိုင်ငံအတွင်းရန်ကုန်မန္တလေးနေပြည်တော်အပအဝင်နိုင်ငံနဲ့တကွက်မှာသတင်းတောက်အဖြစ်လုတ်ကန်နေသူတွေရဲ့အရေအတွက်ဟာ4000ကျော် 5000 နီးပါးရှိတယ်လို့သိရပါတယ်။သတင်းကိုအဓိကထားပြီးတော့ထုတ်ဝေတဲ့ဂျာနယ်သတင်းစာစုစုပေါင်း145000ခွင့်ပြုထားပြီးတော့လက်တလောကာလမှာ120000ထုတ်ဝေနေတယ်လို့မြန်မာသတင်းသမားများကွန်ရက်အဖွဲ့ကဥမြင့်ကျော်ကပြောပါတယ်။နေ့စဉ်ထုတ်သတင်းစာ19000ထုတ်ဝေခွင့်ပြုထားပြီးတော့လက်ရှိမှာတော့73000ထုတ်ဝေနေတာကိုတွေ့ရှိရကြောင်းလည်းသိရပါတယ်။မြန်မာသတင်းစာနယ်ဇင်းသမားတွေရဲ့အည်သွေးပုံမူပြေဝလာစီရေးတင်နန်းတွေပို့ချပေးဖို့နဲ့အခြေခံစီးမင်းတွေရေးဆွဲဖို့ကြီးကြပ်ကိုကရေးဘုတ်ဖွဲ့ဖွဲ့စည်းဖို့စတာတွေကိုဆွေးနွေးညှိနှိုင်းမှုအတွက်မတ်လ23ရက်တနင်္ဂနွေနေ့ရန်ကုန်မြို့မှာအစည်းအဝေးတရကျင်းပဖို့စီစဉ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသတင်းစောက်တင်နန်းဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ဥဆံမိုးကြီးပြောပြထားတာဖြစ်ပါတယ်မလေးရှားလေရင်နဲ့ပတ်သက်ပြီးလေရင်မှုတွေရဲ့အမြင်ကိုမကြားခင်မှာပြောပြဖို့ရှိပါတယ်ဒီကြောင်းကိုမပြောခင်မှာခရမ်းလွန်ရောင်ကြီးမြင့်တက်နေတဲ့အခြေအနေကိုကြည့်အောင်ပါမြန်မာနိုင်ငံမှာခရမ်းလွန်ရောင်ကြီးကြားရောက်မှုဟာအခုလတွေအတွင်းအနည်းရှိတဲ့အဆင့်အထိဖြစ်နေတာမို့ကျမကြီးရအထူးသတိထားဖို့လိုမယ်ဆိုပြီးတော့မိုးစလကျွမ်းကျင်သူဦးထွန်းလွင်ကသတိပေးပါတယ်မြန်မာနိုင်ငံဟာလွန်ခဲ့တဲ့3နှစ်လောက်ကတည်းကခရမ်းလွန်ရောင်ကြီးကြားရောက်မှုမြင့်တက်လာတာလည်းဖြစ်တယ်လို့သိရပါတယ်ရန်ကုန်ရုံးခွဲကနေကိုသားညွန်ကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံတစ်ဖွာခုတည်ຫນွေဦးရာသီမှာအပူချိန်အလွန်မြင့်တက်လာတဲ့အတူပဲဒီခရမ်းလွန်ရောင်ကြီးကြားရောက်မှုအနေနဲ့မြင့်မားနေတဲ့ဆိုတော့ကိုမူစလကျွမ်းကျင်သူတွေကသတိပေးနေပါတယ်ခရမ်းလွန်ရောင်ကြီးနဲ့ပတ်သက်ပြီးတော့ UV အဆင့်ဒီ၈နဲ့အထက်ရှိမယ်ဆိုရင်ကျမကြီးအတွက်အနေနဲ့ရှိလာပြီဆိုပြီးတော့နိုင်ငံတကာမှာသတ်မှတ်ထားကြတာပါအခုဆိုရင်မြန်မာနိုင်ငံမှာ UV အဆင့်က၁၁ထက်ကျော်လွန်နေတာကြောင့်ဒါဟာအတော့ကိုအနေနဲ့ရှိတဲ့အခြေအနေမှာဖြစ်တယ်လို့မိုးလီဝသနဲ့ဇလပီရာကျွမ်းကျင်သူဦးထွန်းလွင်ကသုံးသပ်ထားပါတယ
်မြန်မာနိုင်ငံရဲ့လက်ရှိ UV index သတ်မှတ်ချက်ကမြန်မာနိုင်ငံမြောက်ပိုင်းဆုံးဒေသဖြစ်တဲ့ဒီကချင်ပြည်နယ်စကမ်းတိုင်းထက်ပိုင်းပေါ့အဲ့ဒီ area လေးကလွှဲရင်ကျန်တဲ့ဟိုးတောင်ပိုင်းကော့တောင်ထီပေါ့ကျန်တပြည်လုံးက UV index တန်ဖိုးက11ရဲ့အထက်မှာရှိပါတယ်ဆိုလိုချင်တာတော့ extreme level ကိုရောက်နေ
တယ်အဲ့ဒါဘယ်နှစ်နှစ်လောက်ထဲကစပြီးဖြစ်တာလဲ
ကျွန်တော်သိရတော့ဒါ3နှစ်မြောက်ပေါ့ဟု
တ်ကဲ့
နော်3နှစ်မြောက်ရှေ့ပိုင်းကတော့ကျွန်တော်မသိကြဘူးပေါ့အဲကြောင့်ကျွန်တော်ကမကြည့်ဖြစ်ဘူး
ဟုတ်က
ဲ့ဒါပေမဲ့တိတ်တော့မကြနိုင်သေးပါဘူးဘာကြောင့်လဲဆိုတော့ကမ္ဘာပေါ်မှာခန်းလွန်ရောင်ကြီးပြဿနာကလည်းဒီအိုဆုံးလောပေါက်ပြီးမှဖြစ်လာတာဟု
တ်
ကဲ့အိုဆုံးလောပေါက်တာလည်းဒီ1990ပတ်ဝန်းကျင်ပေါ့နော်နောက် 2000 မှာနည်းနည်းဆိုးတယ်အခုတော့လည်းပြန်ကောင်းလာတယ်ပေါ့ဆိုတော့ကမ္ဘာမှာတော့မှအိုဆုံးလောပေါက်တာကနှစ်အနေနဲ့တွက်ကြည့်ရင်နှစ်20ကျော်လောက်ပဲရှိသေးတာဟုတ
်မနစ်တုန်းကမြန်မာနိုင်ငံမှာ UV အဆင့် 14-15 အထိကိုရှိခဲ့တာကြောင့်မလို့ဒီနှစ်မှာအဲ့ဒီအဆင့်အထိတော့ရောက်လာတာမတွေ့ရသေးဘူးလို့ပြောပါတယ်ဒါပေမဲ့လို့နွေအစောပိုင်းကာလဖြစ်နေတာကြောင့်မလို့မနစ်ကအချိန်ထိရောက်လာမလားဆိုတာပြောရတော့စောသေးတယ်လို့ဆိုပါရယ်ခရမ်းလွန်ရောင်ကြီးကြောက်ရွံ့မှုမြင်မာတာကြောင့်မလို့ထိခိုက်နေတဲ့ကျန်းမာရေးအန္တရာယ်တွေနဲ့ပတ်သက်လို့လည်းဥထုံးလင်ကအခုလိုရှင်းပြပါရယ
်ဒါသူပြင်းတော့ကျွန်တော်တွေ့ဘူးတာဥရောပတိုက်သူတွေတို့အမေရိကန်တွေတွေ့ဘူးတာပါမဲကြောက်တွေပေါက်တော့နော်မဲကြောက်တွေပေါက်တာလည်းအဲ့ဒါလေးဖြစ်လာမယ်နောက်အဲ့ဒီကနေနောက်တစ်ဆင့်တဲ့ရင်တော့ကင်ဆာဖြစ်တယ်ပေါ့ skin cancer ခေါ်ပါတယ်နောက်တစ်ခုဖြစ်နိုင်တဲ့ကျန်းမာရေးပြဿနာပါလဲဆိုရင် तू က energy မြင့်နေultraviolet rays က electromagnetic wave ဖြစ်တဲ့အတွက်မျက်စိကိုတင်မျက်စိကြည့်ကြတယ် short sightedness နဲ့ခေါ်ပါတယ်အဲ့ဒီဥစ္စာဖြစ်နိုင်တယ်နောက်တစ်ခုကတော့အသားအရည်ပေါ်ကျတာများလို့ရှိရင်ခန္ဓာကိုယ်ရဲ့ DNA ကိုပြတ်တဲ့အတွက် impotency ပေါ့သာသမီမရနိုင်တဲ့ယောဂအထိဖြစ်နိုင်တယ်ဒါကြောင့် harmful ဖြစ်ပါတယ်လူတွေကို harmful ဖြစ်ပါတယ်ဒါကြောင့်ကိုလည်းပြည်သူလူထုကိုအသိပေးသင့်တယ်သတိပေးသင့်တယ်လို့ဒါ UN agency နှစ်ခုပေါ့ WMO နဲ့ WHO ရဲ့သတ်မှတ်ချက်ရသတ်မှတ်ထားတာဖြစ်ပါတယ်
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအနေထားအရခရမ်းလွန်ရောင်ကြီးကြောက်ရွံ့မှုအပြင်းထန်ဆုံးအခြေဟာမွန်းတက်ချိန်ဖြစ်ပြီးတော့မနေ့17ရက်နေ့ကနေပြီးတော့နေ့လယ်တနင်္လာအထိဟာတက်ရောက်မှုအရှိဆုံးအချိန်လို့ပြောပါရယ်။ဒါကြောင့်မလို့အကောင်းဆုံးကတော့ဒီမနေ့10ရက်နေ့ကနေပြီးတော့ညနေ3ရက်အထိမလိုအပ်ဖဲပြင်ပထွက်တာကိုရှောင်ပြီးတော့အပြင်ထွက်ကြမယ်ဆိုရင်လည်းဒီခနာကူကိုလုံးလုံးကြီးကြီးဝတ်ဆင်ဖို့လိုအပ်လိမ့်မယ်လို့ဦးထွန်းလင်ကသတိပေးပါရယ်။အခုလိုခရမ်းလွန်ရောင်ကြီးကြောက်ရွံ့မှုမြန်မာရာဟာအိုဆုံးလောထိခိုက်မှုကြောင့်ဖြစ်ပါရယ်။အဓိကချက်ကတော့ဒေသတွင်းမှာတစ်တောပြုံးတိမှုနဲ့ဖန်လွင်တန်းငွေထုတ်လွှင့်မှုများပြားလာတာတွေကြောင့်လို့ဆိုပါရယ်။
တော့ကမ္ဘာပေါ်မှာကမ္ဘာတိုင်းအောက်ဆိုင်အထုတ်လုပ်ဆောင်နိုင်ငံအရင်တုန်းကအမေရိကဒါကုအမေရိကမဟုတ်တော့အမေရိကရဲ့သားတွေကပေါ်လာတယ်အဲ့ဒါအရှေ့တောင်အာရှနိုင်ငံတွေရဲ့အင်ဂျင်ချင်းဖြစ်တရုတ်ဆိုတော့အရှေ့တောင်အာရှနိုင်ငံတွေမှာတစ်တောပြုံးတာလည်းအများဆုံးဖြစ်နေတယ်တန်းငွေထုတ်တာလည်းအများဆုံးဖြစ်နေတော့ဒီနှစ်ခုကြောင့် 现在好像人家帮忙写的，内容也蛮写的。看下种样子个，干过别的，他把我干过别的，我送了哈。包的时候呢，是没有的这样不？到了八楼那边就这种天的。哎，那叫弟弟大妈，看下种样子，边上的布棉拿来，就这种露出来。所以说，哎，你别的叫那嘛，得到标准价的苦，现在着，你妈那个那天，哎，你看那嘛着。
ဒီတတော်ပြောင်းတည်မှုနဲ့ပတ်သက်ပြီးတော့သူတင်နာပြုချက်တွေထဲမှာတော့ကမ္ဘာမှာအဆုံးဆုံးနိုင်ငံတွေထဲမှာရှစ်တောင်အာရှနိုင်ငံအဆိုရင်အင်ဒိုနီးရှားလိုဖိလစ်ပိုင်နိုင်ငံတို့လည်းပါပါတယ်မြန်မာနိုင်ငံမှာဆလို့ရှင်လည်းတတော်ပြောင်းတည်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ခံရတဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာခရမ်းလွန်ရောင်ကြီးကြာရမှုအန္တရာယ်ရှိလ မလေးရှားပိုင်ခီးတဲ့တင်လေရင်ထူးထူးဆန်းဆန်းပြောင်းဆုံးသွားတဲ့ဘောကျွမ်းကျင်သူအကဲခတ်ဒေတာမကလေရင်မှုတွေကိုယ်တိုင်လည်းပေလိဖြစ်နေရပါတယ်ခမန်တွက်စားချက်တွေတပုံးတပင်ထွက်ပေါ်နေတဲ့အထက်မှာအဖြစ်မှန်ကိုသိနိုင်ဖို့လေရင်မှုတွေကလည်းအင်တာနက်အွန်လိုင်းပေါ်မှာအထူးအပြန်လန်ဆွေးနွေးနေကြတာပါခီးတဲ့239ယောက်လိုက်ပါသွားတဲ့မလေးရှားလေရင်ပျောက်ဆုံးမှုပေါ်လေရင်မှုတွေအမြင်ကိုတော့ VOA သတင်းတောက် Caroline Presotti ကစူးစီးထားပါတယ်အပြည့်စုံကိုကိုအောင်လုံးကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားလေရင်ပျောက်သွားတဲ့ပေါ်စိတ်ဝင်စားကြတဲ့အထက်မှာလေရင်မှုတွေဟာဆိုရင်လဲ Facebook Internet ဆက်မျက်နှာပေါ်မှာလေရင်စကန်ပုံတွေလက်ဆွဲစာအုပ်တွေ Radar ပုံတွေနဲ့အကြီးအကျယ်ဆွေးနွေးနေကြတာပါလေရင်မှုတွေရဲ့ Facebook ဆက်မျက်နှာတစ်ခုမှာဆိုရင်လဲကြည့်တဲ့သူတသိန်းခွင့်နဲ့မှတ်ချက်ပေးထားတာ66မျက်နှာတည်းရှိပါတယ်ပြောက်သွားတဲ့ Boeing 777အမျိုးအစားမောင်းမှုတဲ့အတွေ့အကြုံရှိသူအငိမ့်စားလေရင်မှု Bud Master ကတော့ဒီလိုခင်မိလေရင်ပျောက်သွားတဲ့ပေါ်အားသိမိတယ်လို့ပြောပါတယ
် Because it's so sophisticated but it's so automated that you can make it do whatever you want if you learn how to fly that airplane
အင်ဗတာမာအစင်မြင်ပြီးတော့ရှုပ်ထွေးတဲ့စနစ်ပါဒီလေရင်မျိုးမောင်းတောင်းသင်ထားတဲ့သူတယောက်အနေနဲ့ကြိုက်တယ်လို့လူလျောက်ခိုင်းလို့ရတဲ့အထီးကိုအစင်မြင်ပါတယ်လေယာဉ်မှုတွေစကားကိုနားထောင်ပြီးတော့အင်ဂျင်နီယာတွေစက္ကန့်ပုံစံဆွဲခဲ့တာဒါပထမဆုံးလည်းဖြစ်ပါတယ်300လွဲပါတယ
်ဒါမှမဟုတ်လေယာဉ်ပြန်တမ်းမှုဘူးတုတမရှိဘဲနဲ့တော့လမ်းကြောင်းပြောင်းမောင်းနိုင်လောက်မလွယ်ဘူးလို့လည်းဆိုပါတယ်မလေးရှားအာဏာပိုင်တွေကတော့လေယာဉ်ပေါ်မှာပါသွားတဲ့လေယာဉ်မှုတွေရဲ့နေအိမ်တွေကိုရှာဖွေတာစစ်ဆေးတာတွေလုပ်ခဲ့ကြတာပါဒါပေမဲ့လည်းအမေရိကန်လေယာဉ်မှုတွေကတော့လူပေါင်းများစွာကစိတ်ချလက်ချအသက်တွေအနှင်းထားကြတဲ့လေယာဉ်မှုတွေရဲ့ဂုဏ်သိက္ခာထိပါမှာကိုလည်းစိုးရိမ်ကြပါတယ်အရှာတလွားမှာ Boeing 777လေယာဉ်တွေကိုနိုင်ပေါင်း 4,000 ကျော်ပြန်တမ်းမှုတဲ့အတွေ့အကြုံရှိသူ Vic Hooper ကတော့လေယာဉ်မှုအများစုဟာနေတူကအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်နေရတဲ့အကြောင်းပြောပါတယ
် They work without immediate oversight. I mean they're thousands of miles of from their supervisor.
မိကဆောင်ကြည့်ရမရှိပဲအထက်အရာစီးရင်လည်းမိုင်ပေါင်းထောင်ချီกว่าမှာအလုပ်လုပ်ရတာဖြစ်ပါတယ်ကျုံလာတဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ဆုံးဖြတ်ချက်တွေချဆုံးဖြတ်ချက်ချတဲ့အတိုင်းလဲလုပ်ရတာပါထွက်လာတဲ့ရလတ်ကိုလည်းတာဝန်ယူကြရပါတယ
်ငိမ့်စားလျင်မှုမဆာကတော့ထူးထူးဆန်းဆန်းပျောက်ဆုံးမှုဖြစ်တာကြောင့်လဲလူတွေချားမှာစိတ်ဝင်စားဆွေးနွေးစရာဖြစ်နေရတာလို့ပြောပါတယ
် It's a disappeared airplane it's kind of like out of the 1950s or 60s TV show Twilight Zone.
လေယာဉ်ကြီးတစ်စင်းလုံးပျောက်သွားတဲ့ကိစ္စက1950 60ပြည့်ကာလက The Twilight Zone TV ဇာတ်လမ်းမျိုးပါ။ဘာဖြစ်မှလည်းမသိသလိုရှင်းပြလို့လည်းမရတဲ့အဖြစ်မျိုးပါ
။ There is a fifth dimension beyond that which is
American Yutan Zalan တွေ The Twilight Zone မှာတော့မမျော်လင့်တဲ့အချိုးအခွေတွေထူးထူးဆန်းဆန်းဇာတ်သိမ်းခန်းတွေနဲ့အဆုံးသတ်လေးရှိတတ်ပါတယ်ခင်ဗျာ
။ It is an area which we call the Twilight Zone.
ပျောက်ဆုံးနေတဲ့မလေးရှားလေနဲ့ပတ်သက်ပြီးလေယာဉ်မှုတွေရဲ့အမြင်တွေကိုကိုအောင်လင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါဝင်အပတ်စဉ်ကျမ်းမာရေးကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်